တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll break away now,
bye. တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်ကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတူပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမှထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။တော်တရှိများရှင်ဒီနေ့တင်ပြပေးမယ့်အကြောင်းအရာကစားကျူးတောက်ကျူးခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်တယ်။တော်တရှိများရှင်တာမန်စားတာတွေတောက်တာတွေနဲ့ဝတ်တာတွေထက်ပိုပြီးတော့စူးစားလှုပ်ဆောင်နေတဲ့အရာချို့ကိုကျမတို့ခရစ်တော်ဘုရားကတင်ပြထားပါတယ်။ဂေါမောရနဲ့တောတုံမြို့သားတွေဟာရာဇဝမှုကျူးလွန်တဲ့အထိစားတောက်ခြင်းနဲ့ဝတ်စားစီရင်မှုတွေမှာအလွန်အကျူးဖြစ်နေတယ်။အဲ့ဒီလွန်ကျူးမှုတွေဟာနောက်ဆုံးသောခေတ်ကာလမှာထင်ရှားတဲ့အဖြစ်တွေမှာပါဝင်ယူတာမကဘူးခရစ်တော်ဘုရားကြွလာခြင်းရဲ့နမိတ်လက္ခဏာတွေလည်းဖြစ်တယ်။ကျမတို့ကိုအနှင်းထားတဲ့ထာဝရဘုရားသခင်ပိုင်တော်မူတဲ့အချိန်ငွေကြေးနဲ့ခွန်အားဆုပ်ယုပ်ပြီးတော့ယောဂရစေမယ့်အစားအသောက်နဲ့ဝတ်ဆင်မှုတွေအတွက်ကျမတို့သုံးဖြုံပြည့်နေကြတယ်။အပြစ်နဲ့ပြည့်ဝတဲ့လောကပျော်မွေ့ခြင်းလိုက်စားမှုတွေအပြင်ယောဂဘုရားနဲ့ပြည့်ဝပြည့်ယွင်းစေလေရှိတဲ့ကျမတို့ရဲ့ကိုယ်ခန္ဓာကိုအသက်ရှင်ခြင်းနဲ့ပြည့်စုံတဲ့ရစ်ကောင်အဖြစ်ထာဝရဘုရားသခင်ရဲ့ရှေ့တော်မှာအနံ့ဖို့မဖြစ်နိုင်တဲ့အရာတစ်ခုဖြစ်နေတယ်။လူသားတွေရင်ဆိုင်ရမယ့်အပြင်းထန်ဆုံးစုံစမ်းနောက်ဆက်ခြင်းတွေမှာကတွင်တောင့်တခြင်းဟာတစ်ခုအပါအဝင်ဖြစ်တယ်။အစဦးမှာထာဝရဘုရားသခင်ဟာလူသားတွေကိုတမာတိနဲ့ပြည့်စုံအောင်ဖန်ဆင်းခဲ့တယ်။တည်ငြိမ်တဲ့စိတ်အချိုးအစစ်ကျနာတဲ့ပုံသဏ္ဍာန်ကိုအင်္ဂါတွေရဲ့ဟန်ချက်ညီညီဖွံ့ဖြိုးတဲ့ခွန်အားတွေနဲ့ပြည့်ပြည့်စုံစုံဖန်ဆင်းတော်မူခဲ့တယ်။ဒါပေမဲ့စာရမဏေရဲ့လက်ပြမှုအောက်မှာဘုရားသခင်ရဲ့တားမြစ်ချက်တွေကိုဂရုမပြုခဲ့ဘူး။ဒါကြောင့်သဘာဝတရားမှာပြစ်ဒဏ်စီရင်မှုအလုံးစုံပေါ်ပေါက်ခဲ့ရတာဖြစ်တယ်။ကတွင်တောင့်တမှုကိုပထမအကြိမ်ဖြစ်စည်းတဲ့အချိန်မှစပြီးလူသားတွေဟာမိမိတို့ရဲ့ကျမ်းမာရေးကိုကတွင်တောင့်တခြင်းရစ်ပလင်ထက်မှာအနံပူဇော်တဲ့အထိမိမိရဲ့လူဆန္ဒများရဲ့လိုက်လျောခြင်းအမှုကိုပိုးပြီးတော့ကျင့်သုံးခဲ့ကြတယ်။သောတန်ရှင်များရှင်ရေလွှမ်းမိုးတဲ့ခေတ်ကာလမတိုင်မီမှလူသားတွေဟာအစာအသောက်မှချုပ်တီးမှုမရှိခဲ့ကြပါဘူး။အဲ့ဒီခေတ်အဲ့ဒီအချိန်ကာလကအသာစားဖို့ဖျားသခင်ကခွင့်မပြုသေးတဲ့တိုင်အောင်သူတို့ဟာတိရစ္ဆာန်အသားတွေကိုစားနေကြပြီဖြစ်တယ်။သူတို့ကိုဖျားသခင်ဟာတိမခံနိုင်တော့တဲ့အခြေအနေထိအောင်အဲ့ဒီလူတွေဟာအငားအတာမဲ့ကတွေးအလူကိုဖြစ်စီခဲ့ကြတယ်။သူတို့ရဲ့မကောင်းမှုခွဲ့ဖလားဟာပြည့်ရှံနေရှိတဲ့အတွက်ဘုရားသခင်ဟာဒီကဘာကြီးကိုရေနဲ့ဆေးကြောတော်မူခဲ့တယ်။တောတရှင်များရှင်သ တော်တော်နဲ့ခေါမောရမျိုးကိုကျမတို့ပြန်ကြည့်မယ်ဆိုရင်ရေလွန်မိုးချင်းခေတ်လွန်ကာလမှာလူသားတွေဟာတိုးဝါမြန်ပြလာခဲ့တယ်။အဲ့ဒီသူတွေဟာဖျားသခင်ကိုတဖန်မိလျော့ကြပြန်တဲ့အတွက်ရှေ့တော်မှာညဉ့်ညမ်းတဲ့အမှုတွေကိုပြုခဲ့ကြတယ်။ကဘာကြီးတစ်ခုလုံးဟာမကောင်းမှုတွေနဲ့ဖုံးလွှမ်းနေတဲ့အခြေကိုရောက်တဲ့အထိချုပ်တီးချင်းကင်းမဲ့တဲ့လုပ်ရတွေကိုပုံစံအမျိုးမျိုးနဲ့ပြုလုပ်ဆောင်ရွက်နေခဲ့ကြတယ်။ဖျားသခင်ဖန်ဆင်းထားတဲ့တာယာတဲ့မြေပေါ်မှာသူတို့ကိုအမဲဆက်ဖြစ်စေတဲ့တော်လန်ချားနာတဲ့အဖြစ်တွေနဲ့ရောက်ညံ့တဲ့ရာဇဝမှုတွေကြောင့်အဲ့ဒီမြို့နှမြို့စလုံးကိုကဘာမြေပြင်ကနေပြီးတော့ပယ်ရှင်းပစ်တော်မူခဲ့တယ်။တဘာဝနဲ့ဆန့်ကျင်တဲ့ကတွင်းတောင့်တမှုကိုဖြစ်စည်းခြင်းဟာအဲ့ဒီတောတော်မြို့နဲ့ဂေါ်မောရမြို့တွေရဲ့ပျက်စီးရာပျက်စီးကြောင်ဖြစ်စေတဲ့အဖြစ်တွေကိုကျူးလွန်စေခဲ့ပါတယ်။ဘာဘူးလုံမြို့ကြီးဟာလည်းစာကျူးတောက်ကျူးအကျင့်စရိုက်တွေကြောင့်ပျက်စီးခဲ့ရကြောင်းကိုထာဝရဘုရားသခင်ဖော်ပြတော်မူခဲ့တယ်။ကတွင်တောင့်တမှုနဲ့အလိုရမက်တွေကိုဖြစ်စည်းခြင်းဟာအပြစ်အလုံးရဲ့မူလအခြေအမြစ်ဖြစ်တဲ့ဆိုတဲ့အကြောင်းဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အသိပေးအကြံပေးတင်ပြလိုက်ပါရရှင်
စကြောင်းလေးစီတစ်ခေါက်တော့ပြန်ရောက်စီချင်းဂရနီတောင်ပေါ်သက်စွန်သူကြောင်းလေးတို့ရေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့တို့နှလုံးသားစီသက်ကိုစတေကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေဘာလူတွေအတွက်သူလေးပဲလူညှောရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆောင်ကတည်းတည်ခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်တစ္ဆာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကတပ်ဖို့ထာဝရမေစီသည်ပြည့်ရနိုးတဲ့နိခာယုံထွယ်ဆိုယုံမြတ်နိုင်တန်ရာလေမာရင်ဝဲနေကြတယ်ကဲစေတကူမာလူတွေအတွက်သူလေးပေးကပူလောင်တဲ့လူနှလုံးသားစီတဲ့ရဲ့ဒဲကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလေမောင်ဘာလူတွေအတွက်သူလေးပေးလူယုံရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆောင်ကတည်းတည်ခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်တစ္ဆာရှင်
တောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော့ရတမဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်မိတ်ဆွေများမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ယခုလိုမင်္ဂလာရှိတဲ့နေ့တင်ပါလို့ရှင်။မင်္ဂလာရှိတဲ့မိတ်ဆွေတို့နဲ့ပြန်လည်ပြီးတော့တွေ့ဆုံခွင့်ရတယ်။မိတ်ဆွေတို့ကိုကောင်းမွန်စွာနဲ့နှုတ်ဆက်ခွင့်ရတဲ့အတွက်ကြောင့်မျိုးလင်းချင်းဓမ္မဒေသနာလီလိုင်းကနေမှအရန်ဝမ်းမြောက်ပါတယ်။ယနေ့မျော်လင့်ခြင်းဓမ္မတည်တနာကနေမှာမိษွေတို့ကိုဆက်လက်ပြီးတော့ပြောပြသွားခြင်းတဲ့သတင်းစကားကတော့သခင်ယေရှုမုန်တိုင်းကိုငြိမ့်စေခြင်းဆိုတဲ့သတင်းစကားကိုပြောပြသွားခြင်းပါတယ်။ရှမာကုခရစ်ဝင်ခန်းကြီး၄ငွေ35 41မှာတို့ရှင်တွေ့ရပါတယ်။ဂါလိလဲအိုင်ယာတို့ရှင်21ကီလိုမီတာရှည်ပြီးတော့73ကီလိုမီတာကျယ်ဝန်းတယ်။ရုတ်တရက်မုန်တိုင်းတွေကျလာတယ်လို့လူများကသိကြတယ်။တညနေကင်းမှာတို့ရှင်ကိုတို့ဟာလှေတစင်းတဲကိုစီး ဆင်းတော်မူပြီးတော့အိုင်ရဲ့တစ်ဖက်ကန်းကိုသွားကြဆိုဆိုပြီးတော့တပည့်တော်တို့နဲ့အတူမိန့်တော်မူလိုက်တယ်။အဲ့ဒီခါမှာတော့ချင်းတပည့်တော်တွေကလူစုလူဝေးကြီးကိုထားခဲ့ပြီးတော့ကိုတော်နဲ့အတူထွက်ခွာသွားကြတယ်။ကိုတော်ရဲ့လှေနဲ့အတူအချားလေများလည်းပါရှိတယ်။အဲ့ဒီချိန်မှာတော့ချင်းရုံတဲ့ရဲ့လေမုန်တိုင်းကတော့ချင်းကြားရောက်လာတယ်။မကြာမီမှာတော့ချင်းလှိုင်းလုံးများရိုက်ခတ်ပြီးတော့လေဟာဆိုလို့ရှိရင်ရေနဲ့မြုပ်လူမတက်ဖြစ်နေတယ်ရေရဲ့လိုင်းလုံးတွေရခတ်တဲ့တန်ကြောင့်လေကနှင်းကြီးမြင့်ကြီးလုံးဝမှပဲ့ထင်းလို့မရတော့အောင်ဖြစ်နေတယ်ကိုတော်ဟာဆိုလို့ရှိရင်လေရဲ့ပဲ့ပိုင်းမှာဆိုရှင်မိအောင်ပြီးတော့သူကဆိုရှင်အိတ်ပြုံနေတယ်ဒီချိန်မှာဆိုရှင်တပည့်တော်တွေကဆိုရှင်ကိုတော်ကိုနိုးကြတယ်ကိုတော်ကျွန်တော်တို့ရေနစ်တည်တော့မယ်ကျွန်တော်တို့ကိုဂယုမဆိုင်တော့ဘူးလားလို့မေးလျှောက်ကြတယ်ချစ်တော်မိတ်ဆွေတို့တပည့်တော်တွေအားလို့ချင်းဒုက္ခနဲ့ရင်ဆိုင်ရတဲ့ခါမှာကိုတော်ကိုသတိရတာကိုတွေ့ရပါတယ်ဒီခါမှာလို့ချင်းကိုတော်ကတော့အိပ်ပျော်ရာကနေမှနိုးလာပြီးတော့လေမုန်တိုင်းကိုစိတ်စိတ်နေလောလှိုင်းလုံးများကိုလည်းငြိမ်သက်လောလို့မိန့်တော်မူတဲ့ခါမှာလို့ချင်းလေဟာလို့ချင်းရပ်သွားပြီးတော့အိုင်တစ်ခုလုံးကလို့ချင်းငြိမ်သက်အေးချမ်းသွားတယ်အဲ့ဒီချိန်ခါမှာတစ်ချိန်တည်းမှာပဲလေပြင်းမုန်တိုင်းတွေတိုက်ပြီးတော့လိုင်းလုံးကြီးတွေတခါတည်းဝုံကလေးဝုံကလေးလိုင်းကလေးကြီးတွေထားပြီးတော့ပဲ့ထင်းလို့မရလောက်တဲ့လှေရသလိုရှိရင်ငြိမ်သက်သွားပြီးတော့လေပြေလေးနဲ့ပဲလူတွေရဲ့တက်တာကိုတခါတည်းမိမောတူပီစေခဲ့တယ်။တပည့်တော်တွေကိုသခင်ယေရှုကဘာဖြစ်လို့ဒီလောက်ကြောက်ရကြတာလဲ။ယခုတည်းနေ့သင်တော့သို့ရှိရင်ငါ့အပေါ်မှာယုံကြည်မှုမရှိသေးဘူးလားလို့မေးမြန်းတော်မူခဲ့ပါတယ်။ချစ်တော်မိတ်ဆွေတို့။ဒါပေမဲ့သူတို့အားသို့ရှိရင်အလွန်ထိတ်လန့်သွားကြပြီတော့ဤသူဟာဘဲသူပါလေလေနဲ့လှိုင်းကတောင်းမှသူ့ရဲ့စကားကိုနားထောင်ကြတယ်လို့အချင်းချင်းတယောက်ကိုတယောက်ပြောဆိုကြပါတယ်ချစ်တော်မိတ်ဆွေတို့ခုနကတပည့်တော်အကြောင်းကိုကျွန်တော်စဉ်းစားကြည့်ရအောင်တပည့်တော်တွေကခရစ်တော်နဲ့အတူသွားလာနေကြတယ်ခရစ်တော်လှုပ်ခဲ့တဲ့နမိတ်လက္ခဏာတွေကိုလည်းတွေ့ရတယ်ခရစ်တော်ရဲ့အလိုတော်ကိုလည်းဆောင်ပြီးတော့ခရစ်တော်နောက်ကိုလိုက်ခဲ့ကြတယ်ဒါမဲ့တပည့်တော်တွေကလည်းအားနေချက်ရှိကြတယ်ဒီနေ့ချစ်ချင်းမေဆွေတို့ကျွန်တော်တို့အတိုင်းပါပဲအသက်တာမှာကိုရောနဲ့တူရှောင်းလန်းနေတဲ့ခါမှာကျွန်တော်တို့ကယုံကြည်ခြင်းခွန်အားနည်းနေကြတယ်တပည့်တော်တွေလိုပဲလောကရန်တရားရဲ့လိုင်းလုံးနေနဲ့ခံစားလာရတဲ့ခါမှာငါတို့တည်တော့မယ်ငါတို့မှကူညီဖို့ကူညီမဲ့သူမရှိတော့ဘူးကြောက်လန့်နေထိတ်လန့်နေကြတယ်တုံလုံးမှုတွေနဲ့ရင်ဆိုင်ရတဲ့ခါမှာယနေ့ချစ်တော်မေဆွေတပည့်တော်တွေလိုခရစ်တော်ကိုသတိရဖို့ရန်ရည်ကြီးတယ်တပည့်တော်တွေကဂါလိလဲအိုင်မှာမုံတန်းရောလှိုင်းတန်းရောခံရတဲ့ခါမှာသူတို့တတိယလိုက်တာကခရစ်တော်ကိုသတိရလိုက်တယ်ခရစ်တော်ကိုနိုးတယ်ခရစ်တော်ကိုတောင်းခံတယ်ကျွန်တော်တို့သေတော့မယ်ဒီလိုင်းလုံးတွေဒီလေတွေကြောင့်ကျွန်တော်တို့ဒီထဲမှာဆိုရှင်သေတော့မယ်ကိုတော်ကူညီတော်မူပါမဆတော်မူပါဆိုပြီးတော့ခရစ်တော်ကိုတတိယတန်းတားစွာနဲ့ပြောဆိုခဲ့တယ်ဒါကြောင့်ချစ်မိတ်ဆွေတို့ယနေ့ချစ်မိတ်ဆွေတို့မှာလဲလောကရန်တရားကြီးရဲ့ဖီစင်းနေဆံမှုတွေလောကရန်ရဲ့လိုင်းလုံးတန်တွေမြောင်များစွာရိုက်ခတ်မှုတွေသင်တို့ခံစားနေရတယ်ဒီခံစားနေရတဲ့ဝေဒနာတွေပြင်းပြတဲ့ခါမှာယနေ့တပည့်တော်တွေလို့သင်တို့လည်းခရစ်တော်ကိုတတိယဖို့ရည်ကြီးတယ်ခရစ်တော်ကိုခေါ်ဖို့ရည်ကြီးတယ်ခရစ်တော်ကခေါ်တဲ့ခါမှာလို့ရှိရင်ဘာပြောလဲငါ့ကိုခေါ်တဲ့ခါမှာငါထူးမယ်ဆိုပြောတဲ့ဖျားဖြစ်တယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့ဒီသတင်းစကားကိုကြားနေရတဲ့ခါမှာသင်တို့ရဲ့လောကရဲ့ဖိစီးနှိမ့်မှုလောကရန်တရားကြီးရဲ့လိုင်းတန်တွေကနေမှခံစားရတဲ့ခါမှာလွတ်မြောက်ဖို့ရန်အတွက်နီလန်းကတော့သင်တို့ခရစ်တော်စီကိုအရောက်လမ်းပြီးတော့ခရစ်တော်ကိုခေါ်တဲ့သူများဖြစ်ဖို့ရန်အတွက်တည်င်းပေးခြင်းဖြစ်ပါတယ်။ဒါကြောင့်ချစ်မိတ်ဆွေများယနေ့အသက်တာကိုသင်တို့ပြန်လည်ပြီးတော့စမ်းစစ်ပါ။သင်တို့ရဲ့အသက်တာမှာရှောင်လန်းရတဲ့ခါမှာနော်ကျွန်တော်တို့အားလုံးကတာယာပျော်ရွှင်တဲ့နေရာမဟုတ်တော့ဘူး။ယနေ့လောကကြီးကခက်ထန်ကြမ်းတမ်းပြီးတော့ပုံမပြီးမှလိုင်းတန်တွေပြင်းပြနေတဲ့အချိန်ခါရောက်နေပြီဒီအချိန်ခါမှာကျွန်တော်တို့ခရစ်တော်ဒီကိုအရောက်လှမ်းပြီးတော့ခရစ်တော်နဲ့သူလက်တွဲပြီးတော့ခရစ်တော်ဘုရားကိုခေါ်ဖိတ်နိုင်သောသားသမီးများခရစ်တော်ရဲ့အကူအညီကိုတောင်းခံနိုင်သောသားသမီးတည်တည်ဖြစ်ဖို့ရန်အတွက်အားပေးရင်းနဲ့ညီကုန်းချုပ်ပါတယ်အားလုံးကိုဘုရားကောင်းကြီးချပေးပါစေတဲ့ကောင်းငင်ပေါ်၌တည်ရှိတော်မူသောဖခင်ဗျာကိုရောဒီဤလောက၌ရှိတဲ့ခါမှာကိုရောရဲ့သားသမီးတို့ရဲ့တောင်းခံတဲ့အရာတွေအားလုံးကိုကောင်းမွန်စွာပြည့်ပြုတ်လုပ်ပေးခဲ့သောဘုရားလည်းဖြစ်ပါတယ်အဖဗျာတပည့်တော်များကလောကတန်တရားမဟုတ်ဘဲနဲ့ဤပင်လယ်ရဲ့ဂါလိလဲအိုင်ရဲ့လှိုင်းတန်းမုန်တိုင်းတန်းကိုခံစားရတဲ့ခါမှာ ိုတော်ကိုနိုးတယ်ကိုတော်ကိုအသိပေးတယ်ကိုတော်ကိုတန်းတားတဲ့ခါမှာကိုတော်ဒီတပည့်တော်တွေရဲ့စိုးရိမ်မှုစိုးကြောင်းလန့်မှုတွေကနေမှကိုတော်ကပြည်ငိမ့်နိုင်ဖို့ရန်အတွက်လှုပ်ဆောင်ပေးခဲ့ပါတယ်လေနဲ့လိုင်းကိုလည်းကိုတော်ငြိမ်သက်စေခဲ့ပါတယ်ယနေ့ကျွန်တော်မျိုးတို့ရဲ့အသက်တာမိတ်ဆွေတို့ရဲ့အသက်တာမှာခံစားနေရတဲ့လောကဓာတ်တရားရဲ့လိုင်းတန်တွေကိုခံစားရတဲ့ခါမှာကိုတော်ဒီလက်ယုံတော်ကိုစံတန်းတော်မူ၍သားသမီးတို့ရှေ့မှာရှိနေတဲ့လိုင်းတန်မုန်တိုင်းတန်တွေကိုကိုရှင်ဖာဖျားဖေရှားပေးတော်မူပြီးငြိမ်သက်ခြင်းပေးခြင်းအားဖြင့်သားသမီးတို့တက်တာသည်ကိုရိုနဲ့အတူပျော်မွေ့ပြီးတာယာယာသောခွင့်ကိုပေးတော်မူပြီးကြောင်းတပိုင်းတော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတော်မာနေဖာဖျား
စင်ကိုနာတတာစီနေကြတဲ့ဒီလူတူမလေးတို့အားလုံးကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆန္ဒပြုလိုက်ပါရယ်ကွယ်ဒီလူတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရသည်မှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့ဒေါ်လေးလှလှပြောပြမဲ့မသားဖွဲ့ရာပုံပြင်လေးကတော့ခရစ်မတ်မေမေဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒီလူတူမလေးတို့ရေရွာတရွာမှာဦးစိန်မောင်နဲ့ဒေါ်မီမီဆိုတဲ့ဇနီးမောင်နှံနှစ်ယောက်ရှိတဲ့ကွယ်သူတို့ဇနီးမောင်နှံနှစ်ယောက်မှာအင်မတန်မှချစ်စပွဲကောင်းတဲ့သမီးလေးနှင်းဖြူဆိုတာရှိတဲ့ဦးစိန်မောင်တို့ဇနီးမောင်နှံဟာတိတ်ပြီးချမ်းသာကြွယ်ဝတဲ့ယုံကြည်သူတွေဖြစ်တာပေါ့ကွယ်သူတို့ရဲ့သမီးလေးဟာအခါလေသမီးလေးပဲရှိသေးတယ်ကွယ်သူတို့ဟာတိတ်ပျော်ရွှင်ချမ်းမြေ့တဲ့မိသားစုလေးပေါ့ကွယ်တူလေးတူမလေးတို့ရဲ့ခရစ်စမတ်နေ့တနေ့မှာဦးစိန်မောင်နဲ့ဒေါ်မီမီတို့ရဲ့သမီးလေးနှင်းဖြူရဲ့မွေးနေ့ကျင်းပပေးတယ်လေအဲ့ဒီမွေးနေ့မှာသူ့သမီးလေးနှင်းဖြူကိုဆွဲကြိုးလေးတကုံသူ့အမေကလက်ဆောင်ဖြစ်ပေးတယ်အဲ့ဒီဆွဲကြိုးလေးရဲ့ဆွဲသီးလေးဟာအသေးပုံလေးပေါ့ကွယ်ဆွဲကြိုးလေးကိုနှင်းဖြူလေးရဲ့လက်ပင်းမှာဆွဲထားပေးလိုက်တယ်မွေးနေ့ပွဲကျင်းပပြီးနောက်တရက်ညမှာလူတွေတိတ်ဆိတ်ပြီးမှောင်မဲအေးချမ်းလာတဲ့ညတညမှာပေါ့ကွယ်မမျော်လင့်ပဲဥစိန်မောင်တို့အိမ်ကို ဓမြတွေလာပြီးတိုက်တော်တာပေါ့ဓမြတွေကလက်နဲ့တွေပါတော့ရွာကလူတွေကိုလည်းပြစ်ခတ်ကြလို့လူတွေလည်းထွက်ပြေးကြရတဲ့ကွယ်နှင်းဖြူလေးရဲ့အဖေဥစိမ်မောင်ခမဓမြတွေအသက်ခံလိုက်ရရှာတယ်ကွယ်အဲ့ဒီအချိန်မှာနှင်းဖြူလေးဟာနှစ်နှစ်ချိုက်ချိုက်အိမ်မောကျနေပြီးဆောင်းထဲမှာလုံးထွေးနေတာပေါ့ဓမြတွေမတွေ့ဘူးပေါ့ကွယ်နှင်းဖြူလေးရဲ့အမေဒေါ်မိမိကတော့တနတ်တန်တွေကြားထဲမှာထွက်ပြေးတဲ့အခါသမီးငယ်လေးကိုလည်းရှာမတွေ့ခင်ပွန်းတယ်လဲဆုံးသူ့ကိုသူတောင်မနှဲလွတ်အောင်ထွက်ပြေးရတဲ့ကွယ်ဓမြတွေလည်းလူရက်ပြီးရွာကိုမီးရှို့ဖျက်ဆီးလိုက်ကြတဲ့ဒေါ်မိမိရဲ့စိတ်ထဲမှာတော့သူ့သမီးလေးလည်းမီးထဲပါသွားပြီးထင်တာပေါ့သူလည်းသူ့မိဘတွေရှိတဲ့မြို့ပေါ်ကိုထွက်ပြေးလာတာပေါ့ကွယ်သူရဲ့မိဘတွေကလည်းချမ်းသာကြွယ်ဝတဲ့မျိုးရိုးဆိုတော့ဒေါ်မိမိဘာမှမပူပင်ရဘူးပေါ့ကွယ်။နောက်ပြီးမိဘတွေစီမှာအမွေတွေတသက်စားမကုန်လောက်အောင်ရရှိတဲ့အတွက်ချမ်းသာကြွယ်ဝပြီးတထဲမှကြီးဒေါ်မိမိဖြစ်သွားတာပေါ့။ဒူလေးဒူမလေးတို့ရဲ့နှင်းဖြူလေးဟာဖယားရှင်ကကာကွယ်စောင့်ရှောက်ထားတဲ့အတွက်သူ့အမေထင်တယ်လို့မီးထဲမပါသွားဘူးကွ။သူအိတ်နေတဲ့အိမ်အဆောင်ကမီးမလောင်ဘူးတဲ့ကွ။သူနိုးလာတော့ငိုတာပေါ့။သူ့ရဲ့ငိုသံကိုအဲ့ဒီအချိန်ကဓမြတွေကိုကြောက်လို့ပုန်းနေတဲ့ဒေါ်မဲဆိုတဲ့မုတ်ဆိုးမကြီးဟာခလေးငိုသံကြားလို့တွားကြည့်တော့နှင်းဖြူလေးဖြစ်နေတာတွေ့ရတယ်။မိဘတွေကိုစုံစမ်းလို့လည်းမရ။မြို့ကိုလည်းမသွားတတ်တော့သူပဲကျွေးမွေးစောင့်ရှောက်ထားတဲ့ကွ။နှင်းဖြူလေးဟာ14နှစ်လောက်ရှိတော့သူ့ကိုမွေးစားထားတဲ့မုတ်ဆိုးမကြီးဒေါ်မဲလည်းအသက်ကြီးပြီးဖြစ်တဲ့အတွက်ရုပ်တရက်ကွဲလွန်သွားရှာတဲ့ကွယ်နှင်းဖြူလေးလည်းအားကိုးရမဲ့ဖြစ်သွားတာပေါ့နှင်းဖြူလေးဟာငယ်စဉ်ကသူ့ရဲ့နာမည်နှင်းဖြူဆိုတာကိုမသိဘူးကွယ်သူ့ရဲ့မွေးစားအမေမုတ်ဆိုးမကြီးဒေါ်မဲခေါ်တဲ့မိဖြူဆိုတဲ့နာမည်ပဲသူသိတယ်ဒါပေမဲ့သူ့ရဲ့ဆွဲသေးလေးထဲမှာရေးထားတဲ့နာမည်လေးနှင်းဖြူဆိုတာကိုတော့သူနားမလည်နိုင်ဘူးပေါ့။တနေ့တော့အားကိုးရမဲ့မိဖြူလေးကိုရွာကိုလာလေတဲ့ဧည့်သည်အတော်ကြီးတယောက်ကအလုတ်သွင်းပေးမယ်ဆိုပြီးမြို့ကိုခေါ်သွားလေရဲ့ကွယ်။အလုတ်ကတော့အိမ်ဖို့အလုတ်ပေါ့။သူသွားလို့ရတဲ့အိမ်ကတော့တထေးမကြီးဒေါ်မိမိအိမ်ပေါ့။ဒေါ်မိမိဟာမိဖြူလေးကိုမညာမတာခိုင်းစေတယ်။မဝတဝကြွေးတယ်အောင်ငေါ့ရိုက်နေတဲ့ကွယ်မိဖြူလေးလည်းဒံအမျိုးမျိုးခံရပေမဲ့ရွာကိုပြန်ရင်လည်းဆွေမျိုးတွေမရှိတဲ့အတွက်ကြိတ်မိတ်ပြီးနေထိုင်ရတဲ့ကွယ်ဒေါ်မိမိဟာသူ့ရဲ့အမေမှန်းဘဲသိပါမလဲအမေလည်းသမီးမှန်းမသိဘူးပေါ့နေလာလိုက်တာရက်လနှစ်တွေကြာလာတာနဲ့အမျှဒေါ်မိမိရဲ့စိတ်ထားဟာလည်းမပြောင်းလဲဘူးပေါ့တနေ့တော့မိဖြူလေးဟာလမ်းထိပ်ကအမိုက်ပုံမှာအမိုက်သွားသွင်းရင်တန်ကြုံထိုးမိသွားတာတော်တော်လေးနဲ့သွားတဲ့ကွယ်အင်းရှင်တော်မိမိကိုပြောပြတော့ဒေါ်မိမိကဆေးမကုပေးတဲ့အပြင်စူပူကျိမ်းမောင်းချင်းကိုခံရသေးတယ်လေဒါနဲ့ရစ်ကြလာတဲ့အခါမှာမိဖြူလေးဟာအဖျားတွေဝင်လာတာပေါ့ဒီလိုအဖျားဝင်လာတော့ဒေါ်မိမိဟာသူ့တာဝန်ဖြစ်ပြီးပေါ့ဆရာဝန်ကိုခေါ်ပြတယ်ဆရာဝန်လည်းလာရောမိဖြူလေးဟာတတိလစ်သွားတဲ့အချိန်ဖြစ်တယ်ဆရာဝန်လာကြည့်ပြီးမေးခိုင်ပိုးဝင်နေတဲ့အကြောင်းပြောပြတာပေါ့ဒေါ်မိမိဟာတတိလစ်နေတဲ့မိဖြူလေးကိုသေးသေးချာချာကြည့်လိုက်တော့စိတ်ထဲမှာတမျိုးခံစားရတဲ့ကွယ်သူ့ရဲ့လက်ပြင်းမှာဆွဲထားတဲ့ဆွဲသီးလေးဟာလည်းအင်ကြီးအပြင်ဘက်ရောက်သွားတော့ဒေါ်မိမိတအံ့တော်ဖြစ်သွားပြီးဆွဲသီးလေးရဲ့ခလုတ်လေးကိုဖြုတ်ကြည့်လိုက်တယ်အဲဒီလိုဖြုတ်ကြည့်လိုက်တဲ့ဆိုရင်ပဲလွန်ခဲ့တဲ့15နှစ်လောက်ကသူ့သမီးလေးနှင်းဖြူကိုမွေးနဲ့လက်ဆောင်အဖြစ်ပေးတဲ့ဆွဲသီးလေးဖြစ်နေတဲ့ကွယ်ဆွဲသီးလေးထဲမှာသူ့ကိုယ်တိုင်ဘယ်လိုရေးထားသလဲဆိုတော့ချစ်သမီးနှင်းဖြူမှခရစ်မတ်မေမေဆိုပြီးရေးထားတာတွေ့ရတော့မိဖြူဟာငါရဲ့သမီးလေးပဲငါဘယ်လိုလုပ်ရမလဲဆရာဝန်ကိုမေးကြည့်တော့ယောဂါဖြစ်တာလူနေပြီအခြေအနေမကောင်းဘူးလို့ပြောတဲ့ဒေါ်မိမိလည်းအစွမ်းကုန်ငွေပုံပေးပြီးကုပေမဲ့နှင်းဖြူလေးဟာလုံးဝတတိပြန်မရတော့ပဲအဲ့ဒီညမှာပဲကွဲလွန်ရှာတဲ့ကွယ်ဒေါ်မိမိလည်းယူကျုံမရဖြစ်ပြီးသမီးနှင်းဖြူရဲ့ခရစ်မတ်နေ့မှာသမီးကိုမွေးနေ့လက်ဆောင်ပေးခဲ့တဲ့ခရစ်မတ်မေမေဟာ ခရစ်စမတ်စိတ်ထားလူမရှိတော့ဘူးဆိုပြီးချုံပွဲချပြီးငိုကြွေးရင်းအသေးကွဲပြီးတေဆုံးသွားတဲ့ကွယ်ဒူလေးဒူမလေးတို့လည်းဒီပုံပြင်လေးကိုသင်ခန်းစာယူရင်းခရစ်စမတ်မှာခရစ်စမတ်စိတ်ထားလေးတွေထားပြီးပြစ်တာပွားနိုင်ကြပါစေလို့ဒေါ်လေးလလဆုတောင်းလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့အားလုံးခရစ်စမတ်မေမေဆိုတဲ့ပုံပြင်လေးကိုနာတော်တာစီရင်တွင်လန်းထမ်းမြေ့ကြပါစေကွယ်ဒါရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အလို့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပေါ်မှာရသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါတယ်ခင်ဗျာ။